အကသားရဲ့ပထမဦးဆုံးရုပ်ရှင်သွားရကြတဲ့ရုရှားမင်းသမီးယူလီယာဘယ်ရစ်လစ်နဲ့ဒုရှင်ဒါရိုက်တာကမ်ရှပင်ကိုတို့နှစ်ဦးကတော့အခုတနင်္ဂနွေမှာကမ္ဘာမြေကိုပြန်လည်ရောက်ရှိလာပါပြီ။သူတို့နှစ်ဦးဟာနိုင်ငံတကာအာသာစခန်းမှာဆယ်နှစ်ကြာနေထိုင်ရိုက်ကူးခဲ့တာဖြစ်ပါတယ်။သူတို့နှုံနဲ့တူအကသားဝန်ထမ်းတို့ကိုတည်ဆောင်လာတဲ့ Soyuz MS-18 ဒုံးမြန်ထိပ်ဖူးဟာကာဇက်စတန်အနောက်ဘက်ဝေးလံတီခေါင်နဲ့လွေမြင်တစ်ခုမှာဆင်းသက်ခဲ့တယ်လို့ရုရှားအကသားအေဂျင်စီကသတင်းထုတ်ပြန်ပါတယ်။ရုရှားနိုင်ငံပိုင်ယူတန်ကလည်းကမ္ဘာမြေပြင်နဲ့ပြန်လည်ဝင်ရောက်လာတဲ့ဒုံးမြန်ထိပ်ဖူးဟာလေကြီးဖွင့်ပြီးတော့ကာဇက်စတန်မြက်ခင်ပေါ်မှာဆင်းသက်လာပုံဒုံးမြန်ထိပ်ဖူးတွေကပြန်ထွက်လာတဲ့သူတို့ကိုမြေပြင်ဝန်ထမ်းတွေကနွေးနွေးထွေးထွေးကြိုဆိုတာတွေကိုပြသပါတယ်။မင်းသမီးယူလီယာကတော့ဒီနေ့အတွက်သူမအတော်လေးဝမ်းနဲ့စိတ်မကောင်းဖြစ်မိတယ်လို့ဆိုပါတယ်။ဆနေကြာနေထိုင်ခဲ့တဲ့အာဂါသခီးစဉ်အားလုံးပြီးဆုံးသွားတာမို့သူမအနေနဲ့မခွဲခြင်းပဲခွဲခွာခဲ့ရတယ်လို့ဆိုပါတယ်။မင်းသမီးယူလီယာနဲ့ဒရိုက်တာရှပင်ကိုတို့ကိုခီးစဉ်နောက်ဆက်တွဲပြန်လည်နလန်ထလာစေဖို့အတွက်မော်စကိုမြို့ပြမှာရှိတဲ့ Russian Star City မှာတပတ်ကြာတွားရောက်နေထိုင်မှုပို့ဆောင်ထားတယ်လို့ Russia အကသအေဂျင်စီကပြောပါတယ်ခင်ဗျာ